ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံကရိုဟင်ဂျာလူမျိုးတုံးသက်ဖြတ်မှုဆွဲချက်နဲ့ပတ်သက်လို့ကြားနာပွဲကျင်းပနေတာမှာတော့ဂမ်ဘီယာနိုင်ငံကနစ်နာသူမဟုတ်သလို ICJ ကလည်းစီရင်ပိုင်ခွင့်မရှိကြောင်းမြန်မာနိုင်ငံဘက်ကဒီကနေ့ဒုတိယအကြော်အပိသက်လျှောက်လဲချက်တင်သွင်းနေပါပြီ။ပြီးခဲ့တဲ့2012ခုနှစ်နဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မှာကျူးလွန်မှုဟာ genocide လူမျိုးတုံးသက်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာဘက်ကချိုးဖောက်တာဆိုပြီးဂမ်ဘီယာနိုင်ငံဘက်ကတရားစွဲဆိုဖို့ ICJ ကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကကိုယ်စားလှယ်တွေနဲ့ဥပဒေအကျိုးဆောင်တွေကတော့ ICJ နိုင်ငံတကာတရားရုံးအနေနဲ့ဒီအမှုကိုလက်ခံစစ်ဆေးဖို့မသင့်ဘူးဆိုပြီးပြီးခဲ့တဲ့တနင်္လာနေ့ကဂဏဦးကန့်ကွက်လာတင်သွင်းထားပါတယ်။ဂမ်ဘီယာဘက်ကလည်းမြန်မာနိုင်ငံဘက်ကဆွဆွဲပြောဆိုသလိုအစ္စလာမစ်နိုင်ငံများအဖွဲ့ချုပ် OIC ရဲ့ကိုယ်စားတရားစွဲဆိုတာမဟုတ်ကြောင်းဗုဒ္ဓဘုနေကခြေပါလျှောက်ထားပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့အချုပ်အခြာအာဏာကိုထိမ့်သိမ်းကာကွယ်ဆောင်ရှောက်ဖို့တာဝန်ရှိတဲ့အလျောက်ဥပဒေကြောင်းအရာကာကွယ်သွားမယ်လို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။စစ်ကောင်စီဘက်ကနိုင်ငံကိုစားပြုလျှောက်လဲချက်ပေးတာနဲ့ပတ်သက်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဘက်ကဝေဖန်တာလည်းရှိပါတယ်။ ICJ နိုင်ငံတကာတရားရုံးဒီတစ်ကြိမ်ကြားနာမှုမှာတော့ဂမ်ဘီယာနိုင်ငံဘက်ကအပိသက်လျှောက်လဲချက်ကို February 28ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်ရှင်။